နိုင်ငံခြားကျွမ်းကျင်အလုပ်သမားတွေကိုငှားညှိတဲ့စီမံကိန်းကိုဩစတြေးလျနိုင်ငံကဖျက်သိမ်းမှုစီစဉ်နေပါတယ်။အလားတူပဲအမေရိကန်မှာလည်းပြည်ပကျွမ်းကျင်လုပ်သားငှားညှိမဲ့ H1B ဗီဇာနဲ့ပတ်သက်ပြီးပြုပြင်ပြောင်းလဲသွားဖို့သမ္မတထရန့်ကအင်္ဂါနေ့မှာလက်မှတ်ထိုးခဲ့ပါတယ်။ VOA သတင်းတော်ဖီလ်မာဆာရဲ့သတင်းလွှာကိုဒေါ်လလတန်းကပြောပြမှာပါ
။ဩစတြေးလျမှာပြည်ပကကျွမ်းကျင်အလုပ်သမားများခေါ်ယူတဲ့457ဗီဇာအမျိုးအစားကိုမကြမီဖျက်သိမ်းမှာဖြစ်ပြီးဗီဇာအမျိုးအစားတင်နှမျိုးနဲ့အစားထိုးမှဖြစ်ပါတယ်။ဒီ457ဗီဇာအမျိုးအစားရဩစတြေးလျအလုပ်ရှင်တွေအနေနဲ့သူတို့လူချင်းနဲ့ကျွမ်းကျင်တဲ့ပညာမှာအရေးချင်းပြည့်တဲ့ဩစတြေးလျနိုင်ငံသားတွေကိုရှာလို့မရရင်ပြည်ပကနေအရေးချင်းပြည့်မီတဲ့အလုပ်သမားများကို၄နှစ်အထိငှားရမ်းခွင့်ရှိတာလည်းဖြစ်ပါတယ်။ဒီစနစ်ရစဖို့မှုတွေစားတောက်ဆိုင်မန်နေဂျာတွေအပါအဝင်အလုပ်ကိုင်မျိုးစားပေါင်း650လို့မှဩစတြေးလျရဲ့အလုပ်သမားလူအပ်ချက်ကိုဖြည့်ဆည်းပေးဖို့ရည်ရွယ်ရေးဆွဲထားတာလည်းဖြစ်ပါတယ်။ဒီယာယီဗီဇာနဲ့ဩစတြေးလျမှာတွားရောက်လုပ်ကိုင်ကြတဲ့သူတွေနဲ့မြန်မာနိုင်ငံသားတွေအပါအဝင်အများဆုံးကတော့အိန္ဒိယ၊ဗြိတိန်နဲ့တရုတ်တို့ကဖြစ်ပါတယ်။ဒီလိုပြည်ပကလာလုပ်ကြတဲ့တချို့အလုပ်သမားတွေဟာလုခလစာတက်တာတဲ့အတွက်ဩစတြေးလျနိုင်ငံသားတွေအနေနဲ့ဒီလစာနဲတာကိုလက်မခံကြလို့အလုံးမရနိုင်ပဲရှိနေတဲ့အခြေအနေကြောင့်စိုးရိမ်မကင်းဖြစ်မှုတွေထွက်ပေါ်ခဲ့ပါတယ်။လက်ရှိ457 visa အမျိုးအစားဟာခိုင်လုံစိတ်ချရမှုမရှိပဲအခုအစည်းအဝေးတက်ကတော့ဩစတြေးလျနိုင်ငံသားတွေကိုဦးစားပေးဖို့အတွက်ဖြစ်တယ်လို့ဝန်ကြီးချုပ် Malcolm Turnbull ကဩစတြေးလျနိုင်ငံသားတွေကိုအခုလိုအသိပေးခဲ့ပါတယ်
။ We are an immigration nation but the fact remains Australian workers must have priority for Australian jobs.So we're abolishing the 457 visas, the visas that bring temporary workers.
နိုင်ငံဟာရှေ့ပြောင်းအခြေချသူတွေနဲ့မတည်ထားတဲ့နိုင်ငံဖြစ်ပါတယ်။ဒါပေမဲ့အရေးကြီးတဲ့အချက်ကဩစတြေးလျအလုပ်ကိုင်းတွေဟာဩစတြေးလျအလုပ်သမားတွေအတွက်ဖြစ်ရပါမယ်။457 visa စနစ်ကိုဖျက်သိမ်းပါတော့မယ်။ဒီ visa တွေအရနိုင်ငံသားကအလုပ်သမားတွေကိုကျွန်တော်တို့နိုင်ငံကိုယာယီလာရောက်အလုပ်လုပ်ခွင့်ပြုတာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ဒီ457 visa စနစ်ကတဆင့်ဩစတြေးလျနိုင်ငံသားတွေရတဲ့ရလိုက်တဲ့အလုပ်ကိုင်းတွေကိုပြည်ပကအလုပ်သမားတွေရရှိတာမျိုးကိုကျွန်တော်တို့လက်မခံနိုင်တော့ပါဘူး
။ဒါကြောင့်လဲ457 visa ကိုနောက်ထပ် visa အမျိုးအစားအသစ်နဲ့အစားထိုးမှဖြစ်တဲ့အတွက်လိုအပ်ချက်အသစ်တွေကိုဝန်ကြီးချုပ်ကခုလိုချပြခဲ့ပါတယ်
။ So the 457 visa will be replaced by a new temporary visa specifically designed to recruit the best and the brightest in the national interest.The new visa will
better target 457 visa စနစ်ကိုယာယီဗီဇာအသစ်နဲ့အစားထိုးမှာဖြစ်ပါတယ်။ဒီယာယီဗီဇာကိုအထူးစီမံရေးဆွဲထားပြီးနိုင်ငံရဲ့အကျိုးစီးပွားအတွက်အကောင်းဆုံးနဲ့အတော်ဆုံးလူတွေကိုခန့်အပ်နိုင်ဖို့ဖြစ်ပါတယ်။ဒီဗီဇာစနစ်တစ်ဟာလုပ်ငန်းခွင်တွေမှာတကယ်လိုအပ်တဲ့ကျွမ်းကျင်သူတွေကိုဖြည့်ဆည်းပေးဖို့ရေးဆွဲတာဖြစ်ပါတယ်။ဒီဗီဇာလျှောက်ထားရမှာပြည်စုံရမယ့်အရေးချင်းသစ်တွေကတော့ရခင်လုပ်တဲ့အင်္ဂလိပ်စကားကျွမ်းကျင်မှုလုပ်ငန်းငွေအရေးချင်းစစ်ဆေးမှုတို့ဖြစ်ပါတယ
်457 visa စနစ်ကိုအစားထိုးမဲ့ visa စနစ်တင်နှစ်ခုမှာပထမမှာဩစတြေးလျကလိုအပ်တဲ့အလုပ်ကိုင်းအမျိုးအစားပေါင်း200ကျော်အထိရှော့ချလိုက်ပြီးနှစ်နှစ်တက်တန်းခန့်ခွင့်ရှိမှာဖြစ်ပါတယ်ဒုတိယ visa အမျိုးအစားကတော့နိုင်ငံကလိုအပ်နေတဲ့ကျွမ်းကျင်မှုကိုရေရှည်ဖြည့်ဆည်းပေးဖို့ရည်ရွယ်ပြီး၄နှစ်တက်တန်းရှိပါတယ်ဒီဗီဇာဟာနှစ်နှစ်တက်တန်းဗီဇာထက်အင်္ဂလိပ်စာပိုကျွမ်းကျင်ဖို့လိုအပ်တဲ့အပြင်ဗီဇာနှစ်မျိုးစလုံးဟာလုပ်တဲ့ရှိဖို့လည်းလိုအပ်ပါတယ်။ဒါအပြင်နောက်ခံသမိုင်းရရာဇဝတ်မှုကင်းကြောင်းကိုလည်းစစ်ဆေးခံရမှာဖြစ်ပါတယ်။လင်းနေဗီဇာတက်တန်းအလုပ်ကိုင်းတွေမှာတက်ဆိုင်ရာလုပ်ငန်းတွေရဲ့အရေးချင်းစီစာမွေးပွဲတွေကိုလည်းဖြေဆိုရမှာဖြစ်ပါတယ်။နှစ်နှစ်တက်တန်းဗီဇာကတော့ဩစတြေးလျမှာအမြဲတမ်းနေထိုင်ခွင့်လျှောက်ထားခွင့်မရှိဘူးလို့ဆိုပါတယ်။လာလူအမေရိကန်ပြည်တော်စုမှလည်း H1B visa အစီအစဉ်ရနိုင်ငံခြားကအတက်ပညာရှင်တွေကို9ရက်နဲ့စနစ်ရှိပြီး Buy America Hire America ဆိုတဲ့အမေရိကန်ပြည်တွင်းပြစ်ကိုအားပေးပါအမေရိကန်နိုင်ငံသားတွေကို9ရက်ပါဆိုတဲ့အမိတ်ရ H1B visa ကိုပြုပြင်ပြောင်းလဲဖို့အမိတ်ကိုသမ္မတ Trump ကအင်္ဂါနေ့ကပဲလက်မှတ်ရေးထိုးလိုက်ပါတယ် Wisconsin ပြည်နယ်ကနိုရှာမှာ Snap-on Tools Company မှာအင်္ဂါနေ့ကမိကွန်းပြောကြရမှာ
American workers have long called for reforms to end these visa abuses, and today their calls are being answered for the first time. That includes taking the first steps to set in motion a long overdue reform of H-1B visas.
Visa chobamuriko yabo American nengandari ga tangsu kejara jababi. ဒီကနေ့ပထမဆုံးအကြိမ်သူတို့ရဲ့ဆန္ဒပြည်ပါတော့မယ်ပထမအခြေလမ်းကတော့ H1B ဗီဇာကိုပြုပြင်ပြောင်းလဲဖို့ပါပဲအခုလောလောဆယ်မှာ H1B ဗီဇာကိုမဲပေါက်တဲ့စနစ်နဲ့ထုတ်ပေးနေတာမှားပါတယ်ဒီဗီဇာကိုထူးချွန်တဲ့လူတွေကိုငှားရမ်းဖို့ဖြစ်ပြီးအမေရိကန်နိုင်ငံသားတွေရဲ့နေရာမှာဘယ်တော့မှအစားထိုးမခန့်သင့်ပါဘူ
းအမေရိကန်ပြည်ထောင်စုမှာ H1B ဗီဇာအရနှစ်စဉ်ဗီဇာပေါင်း7000ကျွဲကိုထုတ်ပေးပြီးလျှောက်ထားသူတွေနဲ့6000ကျွဲကဝိဇာနဲ့တိတ်ပံဘွဲ့ရဖို့လိုပြီး2000ကတော့မဟာဘွဲ့နဲ့ဒါမှမဟုတ်ဓာတ်ထည်မြင့်တဲ့ဘွဲ့ရဖို့လိုအပ်တာဖြစ်ပါတယ်ရှင်